Go back to San Francisco
because
American ပြည်သူအနောက်လယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Ohio ပြည်နယ်အထက်လွှတ်တော်အမဲ JD Vance ဟာ Republican သမ္မတလောင်း Donald Trump နဲ့အတူဒုသမ္မတနေရာဝင်ပြိုင်မဲ့သူပါဒီကနေ့စကားစစ်ထိုးပွဲဟာနိုင်ငံစီးပွားရေးနဲ့နယ်စပ်လုံခြုံရေးကို Republican တွေဘယ်လိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်မလဲဆိုတာကိုတင်ပြဝင်ရမယ်အခွင့်အရေးပါပဲလို့ JD Vance ကပြောပါတယ
် It's an opportunity for me to get to tell the American people
အမေရိကန်ပြည်သူတွေကိုသူတို့ရဲ့ဘဝတွေဘလို့တိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်တယ်ဒေါ်နယ်ထရန့်ရဲ့မူဝါဒတွေကပြည်သူတွေပုံပြီးသားရဝါပြောအောင်ကဘာကြီးပုံငိမ့်ချမ်းအောင်တောင်ပိုင်းနယ်စပ်တွေပိုလုံခြုံအောင်လုပ်ပေးနိုင်တယ်ဆိုတာတွေကိုကျွန်တော်ပြောပြနိုင်မယ့်အခွင့်အရေးတစ်ခုပါဒါတွေပြောပြရင်ကျွန်တော်တို့ပဲနိုင်မှာပါ
တစ်ဖက်မှာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်နဲ့အတူဒုသမ္မတနေရာဝင်ပြိုင်မဲ့သူကတော့အလဲပိုင်းဒေသမင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဟောစ်ပါသူကတော့သူ့ပြိုင်ဘက်လို့မဟုတ်ပဲအလို့သမားလူတန်းစားတွေအထက်အဓိကဆောင်ရွက်သွားမယ်လို့ပြောပါတယ
် Like all regular people I grew up with in the heartland JD studied at Yale
ကျွန်တော်ကြီးပင်းခဲ့တဲ့ဒီဒီသားကတခြားတာမန်သူတွေလိုပဲ JD ဟာရေးတက်ကတူမှာပညာသင်ခဲ့ပါတယ်ပြီးတော့ဆီလီကွန်တောင်ကြားကဘီလီယံနာတရေကြီးတွေရဲ့အထောက်ပံ့နဲ့တပ်မွေးဝမ်းကြောင်းတယ်ကိုလူမှုအတိုင်းဝမ်းကိုပြစ်ပယ်ပြီးတော့သူ့အတွက်အယောင်ရဆုံးစာအုပ်ကိုရေးတယ်ဒါကိုလူလက်တန်းစားအမေရိကန်လို့ပြောလို့မရပါဘူးဒီလိုလူနဲ့အချိန်မဆိုင်စကားစစ်ထိုးဖို့စောင့်နေပါတယ်
Vance ဟာတချိန်ကသမ္မတဟောင်း Trump ရဲ့ဝေဖန်ရေးသမားဖြစ်ခဲ့ပြီပဲလို့အထက်လွှတ်တော်နေရာဝင်ရွေးခန့်ချိန်မှာတော့ Trump ထောက်ခံမှုယူခဲ့သူပါ။အဲ့ဒီချိန်ကစလို့အမေရိကသာပထမဦးစားပေးဖြစ်ရမယ်ဆိုတော့ Trump ရဲ့ America First မူကိုထောက်ခံလာတဲ့သူဖြစ်ပါတယ်
။ Now our enemies and a lot of Democrats call us populists like it's something of an insult.
အခုဆိုရင်ကျွန်တော်တို့ရန်သူတွေဒီမိုကရက်တွေအများအပြားကကျွန်တော်တို့ကိုအများကြိုက်တွေပဲရှောက်ပြောနေတယ်populist လူမျိုးကြိုက်တွေဆိုပြီးစောစောကားကားပြောနေတာတွေရှိပါတယ်။ဒါပေမဲ့ဒီ populist တယောက်ကပဲလူလက်တန်းစားတွေကိုပြက်အောင်လုပ်ပြီးအဓိပ္ပာယ်မရှိတဲ့ပြည်ပစစ်ပွဲတွေမှာပါနေတဲ့အင်အားကြီးအထက်တန်းစားလူနည်းစုတွေထက်ပိုပြီးတော့အလို့သမားလူတန်းစားတွေဘက်ကရက်တည်တယ်ဆိုရင်ကျွန်တော်အဲ့ဒီ populist အဖြစ်ပဲခံယူပါမယ်
။ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းအတွက်အကူအညီတွေကိုအမေရိကန်ထက်ဥရောပခေါင်းဆောင်တွေကပို့ပြီးတော့ပေးတင်တယ်လို့လည်း Vance ကသိမကြခင်တုန်းကပြောဆိုခဲ့ပါတယ်။What's got all Vance နဲ့ Trump တို့ဟာတခြား Republican တွေနဲ့တောင်မတူပဲကမ္ဘာမှာ American ရဲ့ဥษาမှုပြအောင်လုပ်နေတယ်လို့ဝေဖန်ပါတယ
် When Republicans used to talk about freedom
Republican တွေလွတ်လပ်ခွင့်လို့ပြောတဲ့အခါတော်တော်များများကအမှန်တကယ်ရည်ရွယ်ပြီးပြောကြကြတာမဟာမိတ်တွေကိုကြောက်ခိုင်းတာမျိုးသူတို့မလုပ်ခဲ့ပါဘူး Ukraine ကိုလည်းသူတို့ပြစ်ထားခဲ့မှာမဟုတ်ပါဘူ
း Vance ကတော့ Kamala Harris ဟာတရားမဝင်ရွှေ့ပြောင်းတွေကိုမျက်နှာသာပေးပြီး American လူ့သမားတွေထိခိုက်နစ်နာအောင်လုပ်နေတယ်လို့ပြစ်တင်ပါတယ်
What Kamala Harris seems to want to do is to give all the benefits of American citizenship to
American နိုင်ငံသားတွေသာခံစားရမယ့်အရာတွေကိုဒီနိုင်ငံမှာရှိမနေသင့်တဲ့သူတွေကိုပေးဖို့ Kamala Harris ကလိုလားနေဖို့ရပါတယ်။အဲ့ဒါကဒီတိုင်းပြည်ကိုချွတ်ချုံကြအောင်တမန်လူတွေအိမ်မဝယ်နိုင်အောင်အစားအသောက်ကောင်းကောင်းမတက်နိုင်အောင်လူမှုလုံခြုံမှုဆိုတာတွေမခံစားရအောင်လုပ်နေတာပါ
။တစ်ဖက်မှာ Walls ကလည်း Trump ကိုဝေဖန်ပါတယ်။ Trump ရဲ့စီးပွားရေးနဲ့နိုင်ငံရေးအသက်မွေးဝမ်းမှုတွေကိုကြည့်ရင်သူဟာသူ့လိုလူချမ်းသားတွေအတွက်ပဲလုပ်နေတယ်ဆိုတာပြနေတယ်လို့ထောက်ပြပါရယ
် Rig the economy for those at the top and screw the people at the bottom that's what they do
သူတို့လုပ်နေတဲ့စီးပွားရေးဆိုတာကအောက်ခြေလူတန်းစားတွေကိုလှည့်ဖျားပြီးတော့ထိတ်ဆုံးကလူတွေအတွက်ပဲလုပ်နေတာပါခင်ဗျားတို့ရဲ့အသုံးစည်းတွေပိုတက်လာအောင်လုပ်မယ်အများတန်နိုင်တဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်ကိုပယ်ဖျက်ပြီးတော့ကျန်းမာရေးအာမခံကုမ္ပဏီတွေကရောဂါအခံရှိသူတွေကိုအာမခံညှင်းလို့ရတဲ့အခြေအနေမျိုးပြန်ရောက်အောင်လုပ်နေတာပါလူမှုဖူလို့ရင်းနဲ့ကျမ်းမာရေးဆောင်ရှောက်မှုတွေကိုရှော့ချပြီးတော့ရှာဖွေခဲ့သမျှဘာတစ်ခုမှမကြံတော့အောင်လုပ်နေတာပါ
။လက်မဲ့ရွေးကောက်ပွဲအတွက်အချိန်နဲ့မဲဆွယ်နေကြတဲ့ဒုသမ္မတလောင်းတွေရဲ့ဒီကနေ့စကားစစ်ထိုးပွဲကတော့နိုဝင်ဘာ9ရက်ရွေးကောက်ပွဲနေ့မတိုင်ခင်နောက်ဆုံးကျင်းပတဲ့စကားစစ်ထိုးပွဲဖြစ်ပါတယ်။